ကမ္ဘာလေတို့အရေးအတွေးတိုင်းတာရေးအဖွဲ့အစည်း IQA ရဲ့တိုင်းတာချက်အရာမနေ့ကမနက်၈နာရီတိုင်းတာချက်မှာ AQI ညိုကိမ်းများအရာရန်ကုန်မြို့ရဲ့လေတို့အရေးအတွေးဟာ AQI ညိုကိမ်းမှာ226ဖြစ်ပြီးတော့2025ခုနှစ်မှာအဆိုးဆုံးသောနေ့အဖြစ်အမှတ်တမ်းဝင်သွားခဲ့ပါတယ်။မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနကြေညာရေးမှုကြောင့်ဥလာထုံးကတော့လေတို့ညင်းကြမှုတွေဆိုးလာတာနဲ့အများကျန်းမာရေးထိခိုက်မဲ့အနေအရကိုသတိထားဖို့လိုတယ်လို့ပြောပါတယ်။
လေသူရန်ကုန်မြို့ရဲ့လေသူညဉ့်ညံမှုကိုတိုင်းနာကျွန်တော်ရန်ကဘာလေးမှာတခုရှိတယ်။အဲ့ရဲ့ result အရာတော့ကျွန်တော်90နဲ့200ကျားမှာရှိတယ်။90နဲ့200ကျားဆိုတာ unhealthy တဲ့ပဲပေါ့နော်။အဲ့တော့မနေ့ပိုင်းဆိုတော့နည်းနည်းများတယ်ပြီးတော့ဒီနေ့ပြန်ရော့သွားတယ်။ကားသွားလာများတဲ့အချိန်တို့ပါလို့ဆိုတော့များတာပေါ့နော်။အဲ့တော့90နဲ့200ကျား unhealthy လေတော့ရှိတယ်။ဒါပေမဲ့ဒိန်းကျလေတယ်မရောက်သေးဘူး။အဲ့ဒါကျမယူဆိုတာထိခိုက်စေတဲ့အဆင့်မျိုးတော့မဟုတ်ပေမဲ့အဟက်သီးဆိုတာလည်းတော့ဒီနဲ့ဒီအဆုတ်ထဲရောက်ရင်တော့ပြောလို့တကြီးရွယ်အိုတွေကလေးတွေအတွက်ဆိုရင်တော့ဒါဟိုကျမကြီးအတွက်မကောင်းတဲ့ level ပေါ့လေကျမကြီးအတွက်တော့ဒါဟိုသိရောက်မှုရှိတဲ့ level အဆင့်ပေါ့ညာကြီးဟိုဒီကြောင်းတွေပိတ်လာပိတ်ရလောက်အောင်အဲ့လိုမျိုးအဆင့်မဟုတ်ဘူး
တိုင်းရင်းကစံတတ်မှတ်ချက်အရာအနည်းရောအဆင့်အထိရောက်ရှိနေတဲ့ရန်ကုန်မြို့ရဲ့လေလူပြင်းပြမှုဒဏ်ကိုမြို့ခံတွေလည်းသိသိသာသာခံစားနေကြရပါတယ်။ရန်ကုန်မြို့ခံစက်မှုဆောင်ဝန်ထမ်းတစ်ယောက်ကသူကြုံနေရတဲ့လေလူပြင်းပြမှုကိုအခုလိုပြောပြပါတယ်
။မအဲပလူရှင်းတွေတော့ဖြစ်နေမှာ။နာရုံနာမှာတော့စက်မှုဆောင်တွေများတော့ဟိုဟာပါလဲမီးခိုးကြီးတွေကိုပြောတော့ခေါင်းညာတိတိလေးလေးမမြင်အောင်ဟာတဲ့လား။ဟိုအောင်ဖြစ်နေရတာအထက်ထက်ကြီးကိုဖြစ်နေရပါတယ်။ရင်ထဲမှာမရှင်းနေဘူးပေါ့အသက်ရှူရတာဖြစ်တာလားပါလားတော့မသိပေမဲ့အဲမရှင်းနေဘူးဟာရှူရတာကြည့်လားပြီးတော့အိမ်မှာငါတို့နာအဲဒီဂုံဘက်ဆိုရင်ငါတို့ဂျုံနေရှိမှဆိုရင်ကောင်းပြီမြင်တော့မမြင်တော့ဘူးဥပမာ
ဆက်ညုံအလုံယုံတွေကထွက်တဲ့မိခိုးတွေတောင်မကအမိုက်မီးရှို့တာတွေဆက်ပြွေးရေးအတွက်မီးရှို့ရိတ်သိမ်းတာတွေနဲ့မီးဆက်အသုံးများတာမော်တော်ယာဉ်အသုံးပြုတာများတာတွေဟာလည်းလေလူကျင်ကျမှုကိုအားပေးနေတာပါပဝင်းစင်ထိန်းသိမ်းရေးလှုပ်ရှားမှုအဖွဲ့ Environment Health and Safely မြန်မာ EMS အဖွဲ့က Project Coordinator တဦးဖြစ်တဲ့မတ်ယိုးနနာခိုင်ကတော့လေလူညဉ့်မှုတွေကိုရှော့ချနိုင်မဲ့နည်းလမ်းတွေရှိတယ်လို့ပြောပါတယ်
။လူညဉ့်တာတော့ဘာတက်တာအောင်လို့တကူရင်နေနဲ့လှုပ်ဆောင်နိုင်တဲ့အရာတွေကတော့ဘူပိုင်ရင်နေထပ်ပေါ်တော့ဒီအများပြည်သူတို့ Public Transportation တွေကိုပို့ပြီးတော့သုံးဆရာမျိုးတွေဒီအမှိုက်မီးရှို့ခြင်းကိုရှောင်ကျဉ်တာမျိုးတွေလှုပ်ဆောင်နိုင်ပါတယ်။ဟောလူလူတွေမှာရှိတဲ့ဒီကာဗွန်ဒိုင်အောက်ဆိုက်လိုမျိုးဓာတ်ငွေတွေကိုစုပ်ယူပေးတဲ့တစ်ပင်တွေကလည်းဒီ air pollution ကိုရှော့ချအောင်လုပ်တဲ့အခါမှာအရေးပါတဲ့နေရာနေပြီးတော့ပါဝင်နေပေါ့နော်ဒီတစ်ပင်တွေကိုစိုက်ဖို့နောက်ပြီးတော့ရှိပိသားတစ်ပင်တွေကိုလည်းဒီမခုတ်ဖို့ပေါ့နော်ဒါကိုလည်းတိုက်တွန်းချင်ပါတယ်ဒီလိုညဉ့်မှုကြောင့်ကျမရေးဆိုင်ရာထိခိုက်မှုတွေရောနေအောင်လုဆောင်နိုင်တဲ့အရာတွေကတော့နံပါတ်1အနေနဲ့မလိုအပ်ဖင်နဲ့အပြင်မထွက်နေပုံတော့အကယ်၍ကိုကမဖြစ်မနေအပြင်ထွက်ဖို့လိုလာရဆိုလို့ရှိရင်လည်း N95 လိုမျိုးတကယ်ကိုတတိယရောက်ကောက်ွယ်ပေးနိုင်တဲ့ Max တွေကိုတက်ဆင်တင်ပါတယ်အိမ်ဒီမှာဆိုလို့ရှိရင် Air Purifier စက်တီတက်လို့ရတယ်ခန်းနေရမှာလေထုကိုတက်ဆင်ပေးနိုင်တဲ့ဒီ Indoor Plan တွေစိုက်တာမျိုးတွေပုံတော့ဒီလိုနည်းနဲ့လည်းကျမရေးဆိုင်ရာထိခိုက်မှုတွေရောနေအောင်လုဆောင်နိုင်ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကအိမ်ဒီထိုင်းနိုင်ငံမှာလည်းလေလူပြည်ပြန်လို့ရုံးတွေအကြောင်းတွေအထိပိတ်ခဲ့ရတဲ့ဂျမားရီထိခိုက်နိုင်တဲ့လေလူအစီအစဉ်ဖြစ်ပေါ်မှုကြောင့်ခဲ့သလိုအေးဂျင်အိန္ဒိယနိုင်ငံမှာလည်းလေလူပြည်ပြန်မှုအန္တရာယ်ကိုရင်ဆိုင်နေရပါတယ်ရှင်